နိုင်ငံတော်လူဝဲချက်အုပ်ဒီကိုချိုးဖောက်တဲ့ဆွေဆွဲချက်နဲ့1980ချမှတ်ခံထားရတဲ့ရိုက်တာသတင်းလောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အယူခံတော်နဲ့ပတ်သက်ပြီးတော့ဒီဇင်ဘာလ24ရက်ဒင်းလာနေ့ဒီကနေ့မှာရန်ကုန်တိုင်းတရားလွတ်တော်ရုံးမှာနှစ်ဖက်ရှာလေးဆက်ပေးကြပါတယ်သတင်းတော်တွေရဲ့ဥပဒေအကျိုးဆောင်တွေကရောမိသားစုဝင်တွေကပါသတင်းတော်နှစ်ယောက်ပြန်ပြီးတော့လွတ်မြောက်လာဖို့မျှော်လင့်နေကြစေဖြစ်ပါတယ်။ဒီကနေ့ယူကန်ကြားနာပွဲကိုကိုရန်သွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းကကိုကျော်သိန်းကသတင်းပေးပို့ထားပါတယ်ရှင်
။ဘလုံးနဲ့ကိုကျော်စိုးဦးတို့ကို1980ချမှတ်ခဲ့တဲ့ရန်ကုန်မြောက်ပိုင်းခရင်တရားရုံးရဲ့စုမဲ့ချက်တွေဟာဘယ်လိုလွဲမှားနေလဲဆိုတာတွေကိုအထက်အယူခံတရားရုံးကသိရှိအောင်ဒီကနေ့ရှောက်လွှဲချက်ပေးတာဖြစ်တယ်လို့သတင်းတော်တွေရဲ့ဥပဒေအကျိုးဆောင်တူဖြစ်သူဦးတန်းစောအောင်ကရှောက်လွှဲချက်ပေးအပြီးတရားရုံးအပြင်ဘက်မှာသတင်းတော့တွေကိုပြောပါတယ်ဒီအယူခံရှောက်ထားချက်ပေါ်သူတို့မျှော်လင့်ထားတာကိုလည်းတရားလွတ်တော်ရှင်းနေဦးတန်းစောအောင်ကအခုလိုပြောပါတယ
်ကျွန်တော်တို့တော့ဒီအယူခံမှာဒီအောက်ယုံအောက်တရားရုံးရဲ့မူလအမှုစစ်တရားရုံးရဲ့လွှဲမောင်းမှုတွေကိုဒီအယူခံတရားရုံးကနေပြီးတော့တရားလေးတာသုံးသပ်သိရှိပြီးတော့ဒီဝါလုံးနဲ့ကြော်စိုးဦးတို့ဟိုလွတ်မြောက်ဖို့အတွက်เนาะသူတို့ဆုံးဖြတ်ပေးနိုင်မယ်လို့တော့မျှော်လင့်ပါတယ်နောက်တစ်ခါဒီဝါလုံးနဲ့ကျုပ်စိုးတို့ကဒီသတင်းသမားလုပ်ကိုမီဒီယာဥပဒေเนาะကျင့်ဝတ်တွေနဲ့အညီသူတို့လှုပ်ဆောင်ခဲ့တာယူဝဒသတင်းသမားလုပ်ကိုလုပ်ခဲ့တာဖြစ်တယ်နောက်တစ်ခါဒီအောက်တရားရုံးကဒီတက်တဲ့ကြရန်တာဝန်ကိုဒီဆွဲဒီအယူခံတရားလိုတွေဖြစ်တဲ့ဝါလုံးတို့ကျော်စိုးတို့သတင်းတော့ဒီအပေါ်ပခုံးပြောင်းတာဝန်ပေးထားတာလဲဒါကဟိုမသိလျော်တဲ့အကြောင်းအရာတစ်ခုပါ
ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာလျှို့ဝဲလို့ဆိုတဲ့မှတ်တမ်းမှတ်ရာတွေကိုသူတို့ကိုယ်တိုင်သူတို့လက်ထဲမှာရယူသိမ်းဆည်းထားတာမဟုတ်ပဲရဲတပ်ဖွဲ့ကသူတို့လက်ထဲကိုစာရစရန်တွေထည့်ပေးပြီးတော့ထောင်ချောက်ဆင်ဖမ်းဆီးခဲ့တာသာဖြစ်တယ်လို့အရင်တရားရုံးတွင်စစ်ဆေးချိန်မှာသူတို့ကိုယ်တိုင်ကအခိုင်အမာပြောထားဘူးလို့ဥပဒေအကျိုးဆောင်တွေကလည်းတရားခွင်မှာအဲ့ဒီအတိုင်းရှောက်လဲခဲ့ကြတာပါဒီကနေ့ယူကန်ကြားနာပွဲမှာလည်းဒီကိစ္စကိုပဲထပ်ပြီးအသေးချာပြောခဲ့တယ်လို့ရှင်းနေဦးတန်းစောအောင်ကပြောပါတယ်
ဒီထောင်ချောက်ဆင်ဖန်းစီတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီနေ့ဟိုတေးသေးကြကြလေးပြောခဲ့ပါတယ်ပြောခဲ့ပါတယ်ဆိုတာဒါကျွန်တော်တို့အောက်တရားဦးမှာဖြစ်တဲ့အထဲမှာလည်းဒီလူသက်တွေထွက်ချက်တွေเนาะနောက်ကစာရစရန်ဒီအချင်းချင်းမှာကမှိုင်းမှုတွေကဒါရှိခဲ့ပြီးတာဒီတရားသူတို့အောက်တရားဦးကတရားလူပြသက်တွေရတပ်ဖွဲ့ဝင်တွေအဲနောက်ရသားသက်တွေကိုရထွက်ဆိုချက်မှာကမှန်ကြရရရှိပြီးတာအဲ့ဒါကိုကျွန်တော်တို့အောက်တရားဦးမှာတေးကြပေါ်ပြလာတယ်အမှုရဲကိုဒါတေးကြလိမ့်လာမယ်ဆိုလို့ရှိရင်တော့ဒီဟာဒီဒီရက်တပ်ဖွဲ့ရဲ့အမှုစင်တယ်ဆိုတော့အကကုက္ကပင်းမြင်နိုင်ပါလားအဲ့တော့ဒီအပေါ်ဒီယူကန်တရားရုံးကနေပြီးတော့အောက်ရုံးမှုတွေကိုတေးကြလိမ့်လာပြီးတော့ဟိုသုံးသပ်ပြီးတဲ့ခါကျလို့ရှိရင်ဒီမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့လွတ်လပ်သာထုတ်ပေါ်မှုဆိုင်ရာကိစ္စတွေကိုဟိုဂတိကူပြည့်စည်ပြီးနိုင်မယ်လို့ယူဆပါတယ
်ဒီကနေ့ကြားနာပွဲမှာနှစ်ဖက်ဥပဒေကျိုးဆောင်တွေကအသီးသီးဆောင်လွှဲချက်ပေးကြတာဖြစ်ပြီးသတင်းတော့တွေအတွက်ရှောက်လွှဲချက်ပေးသူကတော့သူတို့ရဲ့ဥပဒေအကျိုးဆောင်တူဖြစ်သူအယ်ခွန်ရင်ပါမှာသတင်းတော့တွေစီမှာတွေ့ရတယ်ဆိုတဲ့ထောက်ထားမှတ်တမ်းတွေဟာလျှို့ဝှက်ချက်ပေးမဟုတ်ဘူးသူတို့ဟာသတင်းတော့တွေအနေနဲ့သူတို့အလုပ်ကိုသူတို့လုပ်တာသာဖြစ်ပြီးနိုင်ငံတော်လုံခြုံရေးကိုထိခိုက်လို့ဆောင်တာမဟုတ်တယ်လို့သူတို့ဘော်ဆွဲတင်ခံရတဲ့ပြမှုဖြစ်တဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှာ3-1ခန့်ငယ်ကိုချိုးဖောက်မှုမရှိဘူးဆိုတာအဓိကရှောက်လွှဲတင်ပြသွားပါတယ်တပတ်ကစူရရှိနေဖြစ်သူရဲ့ရှောက်လွှဲချက်နဲ့ပတ်သက်ပြီးတရားလူတော်ရှိနေဦးတန်းစောအောင်ပြောပြတာကတော့
ဥပဒေပိုင်းကတော့တရားစွဲဖွဲ့စည်းပိုင်းစုပ်ကင်ထားတာကတော့ဟိုဒီတက်တိကန်စာရုပ်တွေလက်ထဲမှာတွေ့ရတွေ့ရတော့ဒါဖမ်းနေပါဗျာနောက်ကတယ်လီဖုန်းထဲမှာတွေ့ရထောက်ထားတယ်ဒီဟာတွေကလည်းဒါနိုင်ငံရေးလှုပ်အဆင်ဆိုတဲ့စာရစရန်တွေပေါ့အဲ့ဒီဟာကိုပဲတရားတွေစုပ်ကင်ပြီးတော့ဖမ်းတာပေါ့ဥသာသူတို့ရှောက်လွှဲချက်ပေးတာပေါ့အဓိကကတော့
ဒီနေ့ကြားနာပွဲကိုသတင်းမီဒီယာသမားတွေအပြင်ရန်ကုန်မြို့အခြေဆိုင်နိုင်ငံတကာတန်ယုံနဲ့အဖွဲ့အစည်းတချို့ကတာဝန်ရှိသူတွေလေးလာသူတွေနဲ့မိသားစုဝင်တွေပါတက်ရောက်နားထောင်ကြပါတယ်ဒီထဲမှာကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းအီမွန်လည်းပါဝင်ပါပြီးခဲ့တဲ့စနေနေ့ကပဲကိုဝါလုံးနဲ့ထောင်မှာသွားတွေ့ခဲ့သေးပြီးသူတို့လည်းအကောင်းဆုံးမျှော်လင့်နေကြတယ်လို့မပန်းအီမွန်ကပြောသလိုသူကိုယ်တိုင်ရဲ့ဆန္ဒကိုလည်းအခုလိုပြောပြပါတယ်
ညီမကတော့သူတို့နှစ်ယောက်စလုံးကကိုရီမိသားစုတွေကိုတရင်လှုပ်လှုပ်ပြီးတော့ပဲရိုးရိုးတက်တာနဲ့တမအားရီစီဝါလှုပ်ကိုလှုပ်ပြီးတော့ရှာကျွေးနေတဲ့လူနှစ်ယောက်ပေါ့နော်မဟုတ်တာလည်းဘာမှလည်းမလုပ်ထားဘူးသူတို့ရဲ့ဘဝတစ်လျှောက်မှာလည်းပဲတစ်ခါမှဥပဒေနဲ့ညီဆွနေတာမရှိတဲ့အတွက်ကြောင့်အမှန်တရားနဲ့နေထိုင်နေတဲ့လူတွေတယောက်ကိုသူတို့နှစ်ယောက်ကိုအမြန်ဆုံးလွတ်မြောက်စေချင်တယ
်ဒီကနေ့အယူခံကြားနာပွဲပြီးတဲ့နောက်တစ်ဆင့်ကတော့အယူခံတရားရုံးကအမိန့်ချမှတ်မှာဖြစ်ပြီးအမိန့်ချမှတ်မဲ့နေ့ကိုကြိုတင်ကြေညာမှာဖြစ်ပါတယ်ဒီနေ့မှာဆုံးဖြတ်ချက်ချမယ်ဆိုတော့ကိုလောလောဆယ်အတိအကျမသိရသေးပေမဲ့လည်းနောက်နှစ်ဇန်နဝါရီလတဲ့လောက်မှာဖြစ်နိုင်တယ်လို့ရှင်းနေဦးတန်းစောအောင်ကပြောပါတယ်ခင်ဗျာ